ရှန်ကရနယ်စပ်မိုးပြဖဲခုံမြို့တွေမှာလေကြောင်းတိုက်ခိုက်မှုပါဝင်တိုက်ခိုက်မှုတွေနဲ့ဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါဒီကရနယ်ကန့်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမှာလေကြောင်းတိုက်ခိုက်မှုပါဝင်စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေအတွင်းအရသာတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကပြောပါတယ်အခုလိုမိုးပြင်းနဲ့ဖဲခုံမြို့မှာဒီအပိုင်းတွင်လေကြောင်းကလေးချိန ပါတယ်တချို့လဲတင်းရှောင်ရင်ပိတ်မိနေကြပါတယ်ဒီအကြောင်းရန်ကုန်ကပို့လာတာကိုအခြေခံပြီးမဆုမလုံပြပြပေးပါအောင်ခင်ဗျာ
ဒီကနေ့မနက်အစောပိုင်းကမိုးပြဲမျိုးအထွတ်ညောင်ဝိုင်းရက်ကွက်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲဖြစ်ပွားတဲ့အချိန်မှာတော့စစ်ကောင်စီဘက်ကလေရင်နဲ့လေးချိန်လောက်လာပြီးတော့တိုက်ခိုက်သွားတယ်လို့မိုးပြဲမြို့စစ်ဆောင်ကူညီသူတဦးက VOA ကိုပြောပြပါတယ
်ဒီမနေ့6နိုင်မထူးချင်းတည်းကဒါတိုက်ပွဲပြန်ဆတဲ့မှာ9နိုင်မိနစ်50နေ့ကျင်လောက်မှလေရင်နဲ့လေးချိန်လောက်လာကျဲတော့ဘောအခုတိုက်ပွဲဖြစ်တဲ့ဒီကျင်းမှာနေ့နေ့ဒီကျတော့မှတော်တော်လေးများတယ်ဒီတမနေ့လောကဒီဟိုအတိခံမှုတွေကတော့အတော်များတယ်လို့ထင်တယ်ကျော်တော့နေနဲ့တတော့ဒီတက်ပွဲပြည်နေဖဲမှုမှမှလည်းသွားလာလှုပ်ရှားလို့မရဘော့ဖိမိနေတဲ့ပြည်သူတချို့ရှိတယ်လို့တော့တင်ကြတာပေါ့နော်မနေ့တော့ဒီဖြစ်တဲ့ခါကျတော့မတည့်တဲ့လူတွေထွက်မမိရလို့အမျိုးပေါ့နော်ထွက်သွားလို့အချိန်မရှိတဲ့လူတွေပေါ့နော်ပြန်ရှိတယ်ပေါ့
လေရင်ပြန်လှည့်သွားပြီးတဲ့နောက်မှာလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့လည်းပြောပါတယ်မနေ့9နာရီကျော်ကနေမနေ့10နာရီအထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုရှိနေတုံးပဲလို့လည်းဆိုပါတယ်ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလတည်းမိုးပြဲမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒေသခံပြည်သူတွေတမျိုးလုံးနှီးပါဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတာပါဒေသတည်ငြိမ်စားပြူလာတဲ့အတွက်နေအိမ်တွေကိုပြန်နေကြတဲ့အချိန်မှာအခုတဖန်တိုက်ပွဲကပြန်ပြီးတော့ပြင်းထန်လာတာလို့ပြောပါတယ်ဧပြီလ25ရက်နေ့မနေ့နေ့ခင်းပိုင်းလောက်ကဖဲခုံမြို့နယ်စောင်းဖွေးကျေးရွာဘက်ကရွာကန်တွေနဲ့စစ်ပြေးရှောင်ပြည်သူတွေခိုးလုံနေတဲ့လူမှုအခြေပြုကိုထူကိုထဆေးပေကံကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာကျမ်းမာရေးဝန်ထမ်းနဲ့အမျိုးသမီးအပါအဝင်ဒေသခံ၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကယင်နီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကအခုလိုပြောပြပါတယ်
။အဲ့ဒီလိုမျိုးပြစ်ခတ်တဲ့အတွက်ကြောင့်မို့ကျွန်တော်အပြည့်လူထုပေါ့နော်၅ဦးထိခိုက်တယ်၃ဦးကတော့ရတားတွေပေါ့နော်ဆေးရုံလာကုတက်လူတွေကျွန်တော်ဦးကတော့ဆေးရုံဝန်ထမ်းတွေလို့ကျွန်တော်တည်ရပေါ့နော်အဲ့ဒီထက်မှအမျိုးသမီးက၂ဦးနော်အမျိုးသားက၃ဦးပေါ့နော်အဲ့တော့စင်ကန်နေတားလေးတယောက်ပါတယ်။နောက်ဒီထိခိုက်ဒဏ်ရာရတဲ့ဒီအမျိုးသမီး၂ဦးထက်က၁ဦးပေါ့နော်မွေးကင်းစကလေးမျိုးဖြစ်တော့ပေါ့နော်၃ရက်ပဲရှိတဲ့ကလေးမွေးတယ်ကလေးကိုတော့ဒီအတော့ပါနေဆိုပြီးတော့ပေါင်းထဲမှာထည့်ထားတော့ပေါ့နော်အကလေးမေကခေါင်းမှာထိတော့ပေါ့နော်အဲဆိုရင်ရတဲ့အချိန်ကြီးမှာရှိတယ်လို့ကျွန်တော်ကဦးစားထားပါတယ်ဟုတ
်စစ်ကောင်စီအနေနဲ့ဆေးရုံဆေးကန်းနဲ့ဆစ်ဆောင်စခန်းလိုနေရာမျိုးတွေကိုမကြာခဏပြစ်မှတ်ထားပြီးတော့ပို့ပြီးတော့မှတိုက်ခိုက်လာတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်စောင်းဖွေးကျေးရွာရဲ့ဆေးပေးကန်းဟာရွာသူရွာသားနဲ့ဆစ်ပေးရှောင်အရက်သားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးဖို့အတွက်ကိုထူကိုထတိစောက်ထားတာဖြစ်ပါတယ်စောင်းဖွေးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိသလိုအဲ့ဒီနေရာမှာကာကွယ်ရေးတပ်တွေလည်းရှိမနေဘူးလို့ကယင်နီအမျိုးသားကာကွယ်ရေးတပ် KNDF ကပြောပါတယ် KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအရသာခိုလုံနေထိုင်နေကြတဲ့နေရာတွေကိုမကြာခဏပြစ်မှတ်ထားပြီးတော့တိုက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ပြောပါတယ်
ဘိုးတွေအိမ်တွေစုခွာပြီးတော့မှသူတို့လုံခြုံမဲ့ထင်းတဲ့နေရာကိုသူတို့မိသားစုတွေလိုက်ပေါ့နော်ရွှေ့ပြောင်းပြီးတော့မှဒီအစ်ဘေးရှောင်နေရတဲ့အနေအထားမျိုးပေါ့နော်ဒီလူတွေကဒီစစ်ရဲတံကိုလူလဲခံရပြီးပြီသူတို့ရရရွာတွေဟိုဘိန်တွေလည်းသူတို့စွန့်လွတ်ပေးထားရပြီပြီဒါတော့မှသူတို့ထပ်ပြီးတော့မှဒီတုံချုံမတင်တဲ့နေရာတွေကိုသူတို့သွားပြီးမှသိမ်းရှောင်နေရတဲ့အခါမှာတော့မှသူတို့လိုက်ပြီးတိုက်ခိုက်ခံနေရတာကတော့ဒါသူသားမဆန်ဘူးပေါ့ဗျစစ်ကောင်စီကဒါရာဇဝတ်မှုစစ်ရာဇဝတ်မှုကိုသူကမတိမတာမဟုတ်ဘူးပေါ်ပေါ်တထင်ကိုကျူးလွန်တယ်လို့ပြောလို့ရတယ်ဗျ
ဒါအပြင်ဧပြီလ23ရက်နေ့ညပိုင်းတုန်းကကယားပြည်နယ်ဘော်လခဲမြို့နယ်ဟော်ခန်းကျေးရွာတဝိုက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့လည်းပြောပါတယ်။အရသားတွေထိခိုက်သေးခြင်းမှုတွေကြုံနေရတဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေမှာစိုးရိမ်နေကြရပါတယ်
။စိတ်တော့မကောင်းဘောနော်ညဖြစ်တော့ဘယ်လိုပြောရမလဲမသိဘူးစိတ်တော့မကောင်းဘူးပြီးတော့ကြောက်လည်းကြောက်ကြရတော့ဘောနော်အဲ့ဒီဆိုတော့ဒီမှာတို့ဆီဆောင်နေပြီဒီကောင်မလားမတိုက်ခိုက်သင့်ဘူးပေါ့နော်
။စောင်းဖွေးကျေးရွာတိုက်ခတ်မှုဖြစ်စဉ်နဲ့မိုးပြဲတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မ မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေမှာလေးချောင်းအပါအဝင်တိုက်ခတ်မှုတွေကြောင့်အရက်သားပြည်သူထိခိုက်သေဆုံးရမှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကလည်းမကြာခဏသတိပေးထားပါတယ်ရှင်။